မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ဇန်နဝါရီလ26ရက်တာတာပတင်းနေ့ညနေ6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ79 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့တင်ဒီနေ့မှာတော့ရုရှားရေးစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုကိုရရုကဖေရှားဖို့သမ္မတဒေါ်နယ်ထရန့်ညွှန်ကြားခဲ့တယ်လို့ဆိုတဲ့သတင်းတွေကမှန်မှန်ကန်ကြောင်းသမ္မတကညှင်းဆန်လိုက်ပါတယ်မြန်မာစစ်တပ်ကိုရုရှားကချက်တက်လိုက်ရင်ရောင်းချမဲ့စစ်စင်ကိုပြန်လည်စဉ်းစားဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့သူညင်ညာပြေးသွားမှာပ
ါကောင်းပါပြီရှင်သတင်းတွေပြီးမှတော့အမြောက်ဥပဒေပခနဲ့ဖန်စီခံရတဲ့ဒေါက်တာအေးမောင်တို့ရဲ့နောက်ဆုံးအခြေအနေနဲ့အတူနားဆင်ကြရမှာက
ညောင်ဆိုပြီးတော့ verify လုပ်ပြီးသားခုနပြောတဲ့မူစင်950နဲ့ဟိန္ဒူ9ရှောက်စင်ကိုပေးလိုက်တာဖြစ်တဲ့အတွက်ကြောင့်ဒီရဲမှာစီစီရအောင်မယ်အချင်းချင်းတော့ကိစ္စကြီးအများကြီးကြံနေတဲ့အတွက်ကြောင့်နှစ်ပတ်လောက်ချိန်ယူရတယ်ဆိုတာရှိပါတယ်အနည်းဆုံး
တော့ဘင်္ဂလားဒေ့ရှ်ပြည်ဒုက္ခသည်တွေပြင်လာရင်းနဲ့ပတ်သက်ပြီးဒေါက်တာဝင်းမြတ်ကြီးပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ဒေါက်အောင်ဆန်းစုကြည်အိန္ဒိယခီးစဉ်ပေါ်အမြင့်သုံးသက်ချက်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုကိုရာထူးကဖေရှားဖို့ပြီးခဲ့တဲ့နေ့ထဲသမ္မတဒေါ်နယ်ထရန့်ကညွှန်ကြားခဲ့တယ်လို့ဆိုတဲ့သတင်းတွေကမှန်မှန်ကန်ကြောင်းဒီကနေ့ပဲသမ္မတကညင်းဆန်လိုက်ပါတယ်အထူးစုံစမ်းစစ်ဆေးမှုရောဘတ်မိုလာကိုဖေရှားဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းကအတုအယောင်သာဖြစ်ကြောင်းစစ်စလန်နိုင်ငံဒါဗော့စ်မြို့ကကမ္ဘာစည်းဝိုင်းနီနော့ပလေဝဲမှာရောက်နေတဲ့သမ္မတထရန့်ကပြောဆိုလိုက်တာပါထူးဆောင်တဲ့စစ်ဆေးမှုကိုဖယ်ရှားဖို့ပြီးခဲ့တဲ့နှစ်ဇွန်လထဲမှာပဲသမ္မတကညွှန်ကြားခဲ့ပေမဲ့အင်ဂျီရောတိုင်မင်ငံပုဂ္ဂိုလ်ကအလောက်ကထွက်မယ်ဆိုပြီးချင်းချောက်ခဲ့တာကြောင့်လက်လျှော့ခဲ့တာကြောင့်အမေရိကန်သတင်းစာကြီးတွေဖြစ်ကြတဲ့ Washington Post နဲ့ New York Times တို့ကဖော်ပြခဲ့ကြတာဖြစ်ပါတယ်။ထူးဆောင်တဲ့မှုမော်လာကတော့ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းသမ္မတထရန့်ရဲ့စီးပွားဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိစုံစမ်းနေတယ်လို့တရားရေးလုပ်ငန်းတွေမှာသမ္မတအင်ဂျီရောကလက်လျှော့ဆွတ်ဖွဲ့မှုတွေရှိမရှိဆိုတာကိုပါစုံစမ်းနေတာပါ။သူစုံစမ်းရမှုအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုဥဆောင်မှုအရေးချင်းမမိဘူးလို့သတ်မှတ်နိုင်တဲ့ကိုကျိုးစီးပွားပရိပကတ်ကိစ္စ၃ခုရှိနေတယ်လို့သမ္မတကယူဆတဲ့အတွက်အလုပ်ဖြစ်ဖို့တရားရုံးညှိနှိုင်းကိုညွှန်ကြားခဲ့ကြောင်းလည်းသတင်းစာတွေကဖော်ပြခဲ့ကြပါတယ်။သူစုံစမ်းစစ်ဆေးမှုမော်လာကိုအလုပ်ဖြစ်မဲ့သမ္မတရဲ့အမိန့်ကိုတရားရေးဌာနထံအကြောင်းကြားဖို့အင်ဂျီရောတိုင်မင်ငံပုဂ္ဂိုလ်ဒေါ်မကန်ကညှင်းဆန်ခဲ့တယ်လို့လည်းသတင်းတွေကဖော်ပြခဲ့ကြတာပါ။သူစုံစမ်းမှုကိုသာရာထူးကဖြုတ်လိုက်မယ်ဆိုရင်သမ္မတအတွက်အကြီးအကျယ်ပြဿနာပေါ်နေတယ်လို့တရားရေးလုပ်ငန်းတွေကိုစွပ်ဖက်မှုနဲ့လည်းကြီးမားတဲ့တရားမှုတွေကျင်းပနိုင်တယ်လို့အင်ဂျီရောတိုင်မင်ငံကယူဆခဲ့ကြောင်းလည်းသတင်းတွေကဖော်ပြခဲ့တာဖြစ်ပါတယ်။
အမေရိကန်လွတ်တော်အမတ်တွေဖက်ကလက်ခံတာဒါမှမဟုတ်ပယ်ချနိုင်တဲ့လူဝင်မှုကြေကြဲရေးဆိုင်ရာညှိနှိုင်းရေးမှုပေါင်းတမတ်ချက်အသေးစိတ်ကိုသမ္မတအင်ဂျီရောကကြာတာပြင်းနေမှာထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုကလေးဘွားကလေးကမိဘနဲ့အတူရောက်လာတဲ့ Dreamers လို့ခေါ်တဲ့ရွှေပြောင်အခြေချသူသက်တမ်း၈သိန်းအတွက်နိုင်ငံသားဖြစ်ခွင့်ရဖို့နှစ်တွေအကြာကြီးဆောင်ရနိုင်တယ်လို့ကန့်သက်ချက်တွေလည်းထည့်သွင်းထားပါတယ်။အခြေခံမူတွေထဲမှာနေကြာလုံခြုံရေးနဲ့ဥပဒေကြောင်းအရလက်ဟာချက်တွေကိုပြင်ဆင်ဖို့ရွှေပြောင်အခြေချလာသူတို့ရဲ့အနည်းဆက်ဆုံးမိသားစုဝင်တွေလာမကပဲဆွေမျိုးနှိဆက်တွေကိုပါလာရောက်ခွင့်ပေးတဲ့အစီအစဉ်ကိုအဆုံးသတ်ဖို့ဗီဇာကန်ဆယ်မဲ့အစီအစဉ်ရဆိုင်ဖို့နဲ့ဒါကားလို့ခေါ်တဲ့နေရာပြန်မပေါ်ရေးကောက်ွဲထားတဲ့အစီအစဉ်နဲ့ပတ်သက်ပြီးအမြဲတမ်းအဖြေတစ်ခုရှာနိုင်အောင်ထည့်သွင်းထားတဲ့အကြောင်းအင်ဂျီရောပြောရေးဆိုခွင့်ရှိသူဆာရာဟက်ကဘီဆန်နက်စ်ကပြောပါရယ်လွတ်တော်ဖက်ကအရေးယူဆောင်ရွက်ဖို့နေပေါင်းများစွာပြက်ကွက်ခဲ့တာကြောင့်ဒီအချိန်မှာအားလုံးလက်တွဲဆောင်ဖို့အချိန်ရောက်နေပြီလို့လည်းပြောဆိုသွားပါရယ်ဒါကအစီအစဉ်ရအမေရိကန်ပြည်ထောင်စုမှာကလေးဘွားကလေးကရောက်လာပြီးနေထိုင်ခွင့်ရသူအကျုံးဝင်သူတွေနဲ့အလုပ်ကိုင်းပညာရေးလိုအပ်ချက်တွေနဲ့ပြည်ဆောင်ပြီးတော့အချင်းစရိတ်တာကောင်းမွန်မယ်ဆိုရင်ဆယ်နှစ်ကနေ12နှစ်အတွင်းနိုင်ငံသားဖြစ်ခွင့်ရနိုင်မှာပါတမနာဒိုနယ်ထရမ့်ကတော့အင်ဂျီရောရဲ့အဆိုပြုချက်နဲ့ပတ်သက်လို့အရေးမွဲပြောဆိုထားပြီး Dreamers လို့ခေါ်တဲ့ရွှေပြောင်လာသူတွေအနေနဲ့မစိုးရိမ်မှုသတင်းထောက်တွေကိုပြောဆိုထားပါတယ်
ဒီဇင်းနဲ့ပါလက်စတိုင်းတို့ရဲ့ညဉ့်ညဲဆွေးနွေးပွဲပြန်လည်ကျင်းပနိုင်မယ့်အလားအလာတွေပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကမေးခွန်းထုတ်လိုက်ပါတယ်။ပါလက်စတိုင်းကအမေရိကန်ပြည်ထောင်စုကိုလေးစားမှုမရှိဘူးလို့လည်းဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့ကမ္ဘာစည်းဝိုင်းနီနိုပလေဘွဲအတွင်းဣဇရဲဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုနဲ့တွေ့ဆုံစဉ်မှာသမ္မတထရန့်ကပြောကြားလိုက်ကြပါ။အမေရိကန်ဒုသမ္မတမက်ပင်ဆင်မကြာရင်ကဒေသရင်းခီးစဉ်မှာပါလက်စတိုင်းသမ္မတမက်မော့အဘတ်စ်ကလက်ခံတွေ့ဆုံမှုညှင်းဆိုခဲ့ပြီးနောက်မှာပဲသမ္မတထရန့်ရဲ့ဆွဆွချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ပါလက်စတိုင်းတွေအတွက်ပေးရနေတဲ့အကူအညီတွေကိုဖြတ်တောက်ဖို့လည်းချင်းချောက်ခဲ့တာပါငွေချေးထောက်ပံ့ကူညီပေးဖို့အသိရှိနေပေမဲ့ဆွေးနွေးပွဲစပွဲဝိုင်းကိုပါလက်စတိုင်းတွေရောက်မလာရင်တော့ရမှာမဟုတ်ဘူးလို့လည်းသတင်းတော်တွေကိုပြောဆိုခဲ့ပါတယ်ညဉ့်ညဉ့်ရဖို့အစ္စရေးဘက်ကလိုလားနေကြောင်းလည်းပြောဆိုသွားခဲ့တာပါ မကင်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရဂျော်ဒန်မြစ်နောက်ဘက်ကနေဂါဇာဒေသတွေအကူအညီဖြင့်2016ခုနှစ်မှာအမေရိကန်ကဒေါ်လာ190ယူပေးရခဲ့ပါတယ်။ပါလက်စတိုင်းဒုက္ခသည်တွေအတွက်အကူအညီဖြစ်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယူ UNHCR ကိုဒေါ်လာ355သန်းပေးရခဲ့တာပါ။ဒါပေမဲ့လည်းဒီနှစ်မှာတော့ကုလသမဂ္ဂကတဆင့်ပါလက်စတိုင်းဒုက္ခသည်တွေကိုပေးရနေတဲ့အကူအညီကိုအကြီးအကျယ်ဖြတ်တောက်ခဲ့ပြီးဒေါ်လာ160သန်းအကူအညီပေးဖို့ကြေညာထားပါတယ်။အမေရိကန်ရဲ့ထောက်ပံ့နေတဲ့ကအနေချင်းကတော့အဆိုအမဟုတ်တဲ့ကဲဖွဲ့စည်းလူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကတစ်ဆင့်ပါလက်စတိုင်းအာဏာပိုင်တွေကိုပေးရခဲ့တာပါ။ဒီဆိုရင်တော့အမေရိကန်က2016ခုနှစ်ထဲမှာပဲစီးရေးအကူအညီဖြစ်နေဒေါ်လာ 3.1 ဘီလီယံပေးရခဲ့ပါတယ်။
မြောက်ကိုရီးယားရဲ့အနုမျိုးလက်နက်ထုတ်လုပ်နိုင်ရေးပြိုင်ဆိုင်ကြိုးပမ်းချက်တွေအဲ့ဒီလက်နက်တွေဖြန့်ဖြူးနိုင်တဲ့နေလန်တွေနဲ့ပတ်သက်ပြီးတော့နျူကလ িয়ার ဆိုင်ရာဘေးအန္တရာယ်တွေတိတိတသားတိုးမြင့်လာတဲ့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းတို့ကလွှတ်တော်အမတ်တွေကိုကြားရပြင်းနေမှာတတိပေးလိုက်ပါတယ်။သမ္မတဟောင်းနစ်ဆန်နဲ့ဖို့တိုလက်ထက်ကနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့သူဟင်နရီကစ်ဆင်ဂျာကနျူကလ িয়ার လက်နက်တွေတဟုန်ထိုးတိုးပွားလာတဲ့ကိစ္စမှာကမ္ဘာနိုင်ငံတွေကစနစ်တကျရှုံးနိုင်လာနေပြီလို့ပြောပါတယ်။သမ္မတဟောင်းရီဂန်ရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်ခဲ့သူဂျော့ရှော့စ်ကလည်းနျူကလ িয়ার လက်နက်တွေပြန်ပွားလာတာဟာကမ္ဘာကြီးကိုဖောက်ခွဲပြစ်နိုင်တဲ့ပြဿနာကြီးတရားဖြစ်တယ်လို့ပြောပါရယ်အပြည်ပြည်ဆိုင်ရာလုံခြုံရေးကိုလက်တလောစိန်ခေါ်နေတာကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဖြစ်တယ်လို့မစ္စတာကစ်ဆင်ဂျာကအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကောမဒီကြားနာပွဲမှာပြောဆိုသွားပါရယ်နိုင်ငံတကာအတိုင်းအဝိုင်းကိုအာခံနေတဲ့မြောက်ကိုရီးယားအစိုးရရဲ့လှုပ်ရက်ကတခြားဒေသတွေအပေါ်မှာလည်းကြရက်ရိုက်စီမယ်လို့ပြောပါရယ်အမေရိကန်တရုတ်နဲ့နိုင်ငံတကာအတိုင်းအဝိုင်းကကန့်ကွက်နေတဲ့ကြားကပဲမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေဆက်လက်လုပ်ကိုင်နေမယ်ဆိုရင်တခြားနိုင်ငံတွေကလည်းဒီလှုပ်ရက်ဟာနိုင်ငံတကာကအငြင်းပွားဝဲကိစ္စရပ်တွေမှာအသာစီးရဖို့နေလန့်ဖြစ်တဲ့ဆိုပြီးယူဆလာကြမယ်လို့လဲမစ္စတာကစ်ဆင်ဂျာကပြောပါတယ်မစ္စတာစထရော့စ်ကလည်းအနုမျိုးလက်နက်တွေအပေါ်လူရဲရဲ့ကြောက်စိတ်တွေပြောင်းလဲလာတာကိုသတိပေးပါတယ်အစင်းမြင့်နီးပညာတွေအလင်းမြန်တိုးတက်လာတာဟာလဲလုံခြုံရေးအတွက်စင်ကိုချက်တဲ့ဖြစ်တယ်လို့ပြောဆိုသွားပါတယ်
ကံတန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.0MHz 19.6 kHz 15.965 နဲ့5.25 kHz 11.965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုမြန်ကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာစစ်တပ်ကိုရုရှားနိုင်ငံကဂျက်တက်လီယင်နဲ့ရောင်းချမဲ့တဲ့အတွက်စိတ်နှောက်ယှက်ဖြစ်ရကြောင်းနဲ့အစီအစဉ်ကိုပြန်လည်စဉ်းစားဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်
We urge the governments of both Russia and Burma to reconsider a further build up in arms and fully commit their
efforts. ညနေညာတိုးချက်ပြီးစောင့်မဲ့တပ်ဆင်မဲ့အစီအစဉ်ကိုပြန်လည်စဉ်းစားဖို့အချက်အလက်ပြသနာတွေကိုငြင်းချမ်းပြီးတည်ငြိမ်မှုရှိမဲ့နည်းလမ်းတွေနဲ့ဖြည့်ရှင်းနိုင်အောင်အပြည့်အဝတနိဒန်ချကြိုးပမ်းကြဖို့မြန်မာနဲ့ရုရှားစုရတွေကိုတိုက်တွန်းလို့ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနော်ရကာဝါရှင်တန်တင်းစားရှင်းလင်းပွဲမှာမနေ့တုန်းကပဲပြောဆိုလိုက်ကြပါရုရှားနိုင်ငံလုံး SU-30 အမျိုးအစားချက်တက်လီယင်6ဆင်းကိုရောင်းချဖို့ရုရှားကာဝေးဝန်ကြီးဆာဂေးရှိုဂူရဲ့ဒီသတင်းပတ်စော်ပိုင်းမြန်မာနိုင်ငံခီးစင်မှာပဲသဘောတူညီချက်ရရှိခဲ့ကြောင်းရုရှားနိုင်ငံကသတင်းတွေကဖော်ပြခဲ့ပြီးနောက်မှာပဲအမေရိကန်ရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်သဘောတူညီချက်အရရုရှားကရောင်းချမဲ့တက်လီယင်တွေဟာမြန်မာနိုင်ငံရဲ့နယ်မြေတိုက်ခိုက်ခံရေးနဲ့အချမ်းဖက်တိုက်ခိုက်မှုတွေကိုတုံ့ပြန်ရမှာအရေးကြီးတဲ့ခန့်ကဏ္ဍကပေါ်ဝင်မှာဖြစ်ကြောင်းလဲရုရှားကာဝေးဝန်ကြီးဌာနအစစ်မြေရရှိသူကိုကူကပ်ပြီးရုရှားနိုင်ငံပိုင်းသတင်းကဖော်ပြခဲ့တာပါသတင်းတွေတိုင်းသာမှန်ခဲ့မယ်ဆိုရင်လူခွင့်ရေးပြဿနာတွေကြုံနေရတဲ့နေရာတွေမှာရုရှားကလက်နက်နဲ့ဖြည့်ရှင်းတာကိုအားပေးဖို့ကြိုးစားတဲ့နောက်ထပ်လုပ်ရက်တစ်ခုဖြစ်ရှုမြင်နိုင်ကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့ပါတယ်အထူးသဖြင့်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မှာလူခွင့်ရေးပြဿနာတွေပေါ်ပေါက်နေချိန်မှာရုရှားအနေနဲ့ငြင်းချဲ့တဲ့နည်းလမ်းတွေနဲ့ပါဝင်ကူညီရမယ်စားလက်နက်နဲ့အားပေးဖို့ကြိုးစားနေတယ်လို့လည်းပြောဆိုခဲ့ပါအမေရိကန်ဆွေရအနေနဲ့ကတော့မြန်မာနိုင်ငံကစိုးရိမ်စရာအခြေအနေတွေကြောင့်မြန်မာစစ်တပ်ကိုတင်းနှံတွေလက်နက်တွေနဲ့စစ်ဖက်ဆိုင်ရာနှိပညာအကူအညီမပေးဖို့မူဝါဒကိုကာလကြာရှည်ကင်ဆယ်ထားခဲ့ကြောင်းနဲ့ဒီမူဝါဒကိုနိုင်ငံတကာအသံဝင်ကလည်းလက်ခံထားကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုသွားခဲ့ပါတယ်
တောင်ကိုရီးယားနိုင်ငံကဆေးရုံတစ်ခုမီးလောင်ရမှာသေဆုံးသူရေတွယ်42ဦးထိရှိသွားပြီဖြစ်တယ်လို့သေဆုံးသူထပ်တိုးလာအောင်မယ်လို့လည်းခန့်မှန်းရပါတယ်မီးလောင်မှုကြောင့်လူပေါင်း80ထက်မနည်းတန်ရာရရှိသွားပြီးတော့ဆယ်ဦးကတော့စိုးရိမ်ရတဲ့အခြေအနေမှာရှိပါတယ်ဆိုးမြို့တောင်ဖက်ကီလိုမီတာ300အကွာမှာရှိတဲ့မီယန်းမြို့ကစင်ဂျွန်းဆေးရုံရဲ့အရေးပေါ်အခန်းကနေဒီကနေ့တောက်ကြနေမနဲ့အစောပိုင်းမှာမီးစာလောင်ပြီးတော့ခက်မြများမီးကူးသွားခဲ့တယ်လို့မိသားသမားတွေကပြောပါတယ်မီးလောင်တဲ့အချိန်မှာဆေးရုံထဲလှူနာပေါင်း200ကျော်ရှိနေပြီးအနီးအနားမှာလည်း ဲ့လူအုံယုံတစ်ခုရှိနေတာပါလူအုံယုံထဲကလူနာပေါင်း94ဦးကိုတော့ပေးလို့ရရွှေပြောင်းပေးနိုင်ခဲ့တယ်လို့ The Korean Herald သတင်းဌာနကပြောပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကသူ့ရဲ့ထိတ်တန့်အကြံပေးတွေနဲ့အရေးပေါ်အစည်းအဝေးတရက်ကိုခေါ်ယူပြီးနောက်ထပ်တိုက်စုံမှုတွေတိုးမလာစေဖို့မိသားတင်ခဲ့တဲ့လူနာတွေအတွက်လိုအပ်တဲ့ဘလို့ဆေးဝါးအကူအညီမျိုးကိုမဆိုပေးအပ်ဖို့တိုက်တွန်းခဲ့ပါတယ်မိလောင်မှုကြောင့်သမ္မတကစိတ်မကောင်းဖြစ်ရကြောင်းပြောခွင့်ရသူကဆိုပါတယ်မိညွန်းတွေကို၃နာရီကြာကြာအောင်မိငိမ့်တက်ခဲ့ရတာပါမိလောင်ရတဲ့အကြောင်းရင်းကိုမသိရသေးဘူးလို့မိသားအရာရှိချုပ်ချိုမန်ဂိုးကတည်င်းထောက်တွေကိုပြောပါတယ်
ဆီယန်နိုင်ငံမှာတူရကီရဲ့စစ်စင်ရေးကိုရှက်ချပြီး IS စစ်တမ်းစစ်သွေးကြွရေးကိုချေမှုန်းရေးအာရုံစိုက်ဆိုင်ဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။မြောက်အတ္တန်တစ်စာချုပ်အဖွဲ့ဝင်တွေဖြစ်ကြတဲ့အမေရိကန်နဲ့တူရကီတို့ကြားအပြန်အလှန်မယုံကြည်မှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်ကအခုလိုတိုက်တွန်းလိုက်တာပါ။ဒီချိန်မှာပဲတူရကီနိုင်ငံကလည်းဆီယန်နိုင်ငံကကတ်လန်နက်ကန်တွေကိုအားပေးကူညီနေရတဲ့ရဆိုင်မှုတလုံးမမဟုတ်ရင်တော့ဆီယန်စစ်မြေပြင်မှာတူရကီတပ်ဖွဲ့ရင်းနဲ့အမေရိကန်တို့ထိတိုက်တိုးနေကြောင်းတူရကီကသတိပေးနေပါတယ်။ဆီယန်အရေးမှာတူရကီနိုင်ငံကဥဆောင်တဲ့တပ်ဖွဲ့တွေရဲ့ပါဝင်မှုပတ်သက်မှုနဲ့ပတ်သက်ပြီးတင်းမာမှုတွေကြီးထွားနေတာကိုရှော့ချဝေရည်ရွယ်ပြီးအမေရိကန်နဲ့တူရကီသမ္မတတို့မနေ့တုန်းကတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြတဲ့အပေါ်မတူကွဲပြားတဲ့ပြောဆိုချက်တွေကြောင့်ခြေတင်ဖြစ်စရာအခြေအနေတွေဖြစ်ခဲ့ရတာကြောင့်တနင်္ဂနွေဆက်ဆံရေးမှာနောက်ထပ်ထိုးနှက်ချက်တစ်ခုလည်းဖြစ်ခဲ့ရပါတယ်။ဆီယန်နိုင်ငံကကပ်ပြည်သူစစ်တွေကိုတူရကီကထိုးစစ်ဆင်နေရတယ်လို့ရှော့ချဖို့သမ္မတတူရကီသမ္မတကိုတိုက်တွန်းပြောခဲ့တဲ့အကြောင်းသမ္မတထရန့်ရဲ့ပြောဆိုချက်ကိုတော့တူရကီဘက်ကပယ်ချထားပါတယ်
။ဗင်နီဇွဲလားနိုင်ငံရဲ့လက်မဲ့သမ္မတရွေးကောက်ပွဲမှာအထက်ခံမြို့ပေါင်းအဖွဲ့ဝင်ရောက်ရှင်မြိုင်ခွင်ကိုအမြင့်ဆုံးတရားရုံးကပိတ်ပင်လိုက်ပါတယ်။ဒီလောက်ရဟာလူကြိုက်နေတဲ့လက်ဝဲဝါဒီသမ္မတနီကိုလတ်စ်မာဒူရိုကိုနောက်ထပ်တက်တန်းတစ်ခုအနိုင်ရဖို့အမှတ်ခံပေးလိုက်တယ်လို့ဖြစ်သွားခဲ့တာပါ။ရွေးကောက်ပွဲဝင်မဲ့ပါတီတွေနဲ့ကိုယ်စားလှယ်လောင်းတို့ဒီသတင်းပတ်အတွင်းစီရင်ပေးတင်ဖို့ရက်သက်မှတ်ထားခဲ့တာပါ။ဒါပေမဲ့လည်းစီရင်လက်ခံတဲ့ရက်ကို6လနောက်ဆက်ဖို့ကြာတာပြင်းနေနောက်ပိုင်းမှာအထက်တရားရုံးကရွေးကောက်ပွဲကောင်စီကိုအကြောင်းကြားလာတာဖြစ်ပါတယ်။
Direct from Washington, the voice of America,
VOA. Now, ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။နိုင်ငံသဘောတူညီချက်အရသတ်မှတ်ထားတဲ့ရက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေအခုချိန်ထိပြန်မရောက်လာကြသေးပါဘူး။ဒါပေမဲ့လို့မြန်မာအစိုးရဘက်ကနေစစ်စစ်ပြီးပြန်လည်လက်ခံနိုင်မဲ့စီရင်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေစီကိုပေးအပ်ထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးကပြောပါတယ်။တိမ်းရှောင်သွားသူတွေကိုလည်းပြန်လက်ခံဖို့မြန်မာအစိုးရဘက်ကအဆင်သင့်ဖြစ်ပေမဲ့အခုထိပြန်မလာကြသေးတာဟာသူတို့အတွက်ခိုင်မာတဲ့အာမခံချက်ရှိတယ်ဆိုတာကိုမယုံကြည်ကြတဲ့အတွေ့အကြုံဖြစ်တဲ့အတွက်နှစ်ဦးနှစ်ဖက်ယုံကြည်မှုရှိတဲ့သူတွေကကြားဝင်ဖြည့်ရှင်းမှပြည်လည်မဲ့အနေထားလို့တုံ့တက်မှုတွေလည်းရှိပါတယ်။အပြည့်အစုံကိုမဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားတဲ့တင်းချီတဲ့နေရဲစွန့်ခွာတင်းချောင်တဲ့သူတွေပြန်လည်လက်ခံမှုအတွက်မြန်မာနိုင်ငံဘက်ချန်နယ်ဆက်စခန်းတွေဖြစ်တဲ့တောင်မျိုးလဝဲငခုရလှဖိုးခေါင်ကြားစခန်းတွေမှာအစဉ်သင့်ပြင်ဆင်ထားပြီးဖြစ်ပါတယ်။ဒါပေမဲ့လို့နှစ်နိုင်ငံသဘောတူညီချက်အရသတ်မှတ်ထားတဲ့ရက်ဖြစ်တဲ့ဇန်နဝါရီလ23ရက်နေ့မှာမြန်မာနိုင်ငံဘက်ကအစဉ်သင့်ဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လာမဲ့သူတွေရောက်မလာတဲ့အပြင်စီးရင်တွေကိုလည်းလက်ခံမရရှိသေးဘူးလို့ဒုက္ခသည်တွေပြန်လည်လက်ခံရေးဥဆောင်စီစဉ်နေသူရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်ရောက်လာတယ်ဆိုတာမရှိသေးဘူးခင်ဗျာသူတို့ကလေရောက်လာတယ်ဆိုရင်စင်ရင်ရင်ရောက်ရမယ်လေစင်ရင်ရင်ရောက်ပြီးတော့မှလူရောက်လာမှာလေအဲ့တော့စင်ရင်ရောက်လာတာမကြားမိသေးဘူးခင်ဗျာကျွန်တော်တို့ကလေအဲ့တော့လူလည်းမရောက်လာသေးပါဘူးအဲ့တော့ပြင်ဆင်ထားရှိမှုကတော့အဆင်ပြေဖြစ်တယ်ဟို23ရက်နေ့တည်းကစပြီးတော့အဆင်ပြေဖြစ်ပါတယ်ခင်ဗျာဟိုကျွန်တော်တို့ကဝန်ထမ်းတွေအတီးတီးပေါ့နော်တက်ဆိုင်ဝင်းခန္ဓာအတီးတီးကဝန်ထမ်းတွေအကုန်လုံးပေါ့လူမှုကြီးကြပ်ရေးတို့အထွေထွေအုပ်ချုပ်ရေးတို့အဓိကပေါ့နော်နိုင်ငံညာရေးနောက်ပြီးတော့ဒီဘက်ကကျွန်တော်လူကယ်ပြန်စသဖြင့်ပေါ့ကျန်းမာရေးပေါ့နော်အကုန်လုံးအတီးတီးပေါ့တာဝန်နဲ့ဆိုင်တက်ဆိုင်နဲ့ပြည်ကြီးအကုန်လုံးအဆင်ပြေဖြစ်ပါခင်ဗျာဝန်ထမ်းတွေလည်းကျွန်တော်တို့သွားတော့တွေ့ကြတာပဲလေကျွန်တော်မနေရမှပြန်လာတာဒီနောက်ဆုံးချိန်ကြီးကတော့အဆင်ပြေဖြစ်တယ်ဟုတ်တယ်မဆင်းရဲမရသေးဘူးပြန်လာမဲ့လူတော့မတွေ့သေးဘူးပေါ့နော
်ဒါကြောင့်မြန်မာနိုင်ငံဘက်ကနေအစိုးရဘက်ကစစ်စစ်ပြီးသားပြန်လည်လက်ခံနိုင်မဲ့မွတ်စလင်850နဲ့ဟိန်းနူ908ဦးစုစုပေါင်း1258ဦးစည်းရင်ကိုပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့ကတနနိုင်ငံပူးတွဲဆောင်ရွက်မဲ့အဖွဲ့အစည်းရဲ့အစည်းအဝေးမှာဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိတဲ့သူတွေလက်ထက်ကိုပေးအပ်ခဲ့တယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်ဒီကျွန်တော်တို့ကနေပြီးတော့မြန်အောင်ဆိုပြီးတော့ verify လုပ်ပြီးသားခုနကြော်တဲ့မူစင်950နဲ့ဟိန်းနူ900ဆင်းရဲကိုပေးလိုက်တာဖြစ်တဲ့အတွက်ကြောင့်ရဲထဲမှာစီစီရအောင်မယ်အချင်းချင်းတော့ကိစ္စကြီးအများကြီးကြံနေတဲ့အတွက်ကြောင့်နှစ်ပတ်လောက်ချိန်ယူရတယ်ဆိုတာရှိပါတယ်အနည်းဆုံးတော့လေ1258ရောက်ဆိုရင်
ไอ้ที่ทางนี้อะไรที่เอาคนจะรู้ชื่อสิ่งที่เอาไปพิสูจน์ต้องอย่าต้องอย่าต้องอย่าเสียเลี้ยงเราสิ่งไอ้จะว่าจะไปกูทางอะไรขนาดนั้นจะไปทำมาพิสูจน์ต่อมาบ้างเนาะที่พิจารณาเนาะยามานี่เงี้ยแม่เชิงอาคุลูเนี่ยเป็นอะไรไม่ดูข้าเดี๋ยวเปลี่ยนเลยแล้วแค่ยี่สิ่งที่เอาเปลี่ยนเส้นทางไปไม่รู้ดูข้าเดี๋ยวเปลี่ยนมาจากที่ไหนฮะตัวเราจะบอกว่าลงจมูกเนี่ยใครมาได้อามากันจะไม่ใช่เราจำเพื่อเดี๋ยวรู้ยามานี่เง
ောတယ်နော်။နောက်ပြီးတော့လည်းအဲဒုက္ခတွေရိုးရင်းကြဒုက္ခတွေကျွန်တော်ရိုးရင်းစကားကိုတုံးတယ်နော်။အမှန်ကန်ကျန်လည်းမရှိဘူး။ကြောက်ကြောက်တယ်တဲ့ဒါကလူဖြစ်မှာဆိုလို့ပေါ့လေ။အဲ့လိုဆိုပြောတယ်။ကကောင်းပြီဒီတော့ပြန်လာမယ်ဆိုလို့ရှင်လေ။ကောင်းပြီသူတို့ဒီညမှာသူထားမယ်သူလက်ခံမယ်သူစီစစ်မယ်နော်။သို့တော်လည်းဟိုသူရဲ့အနာဂတ်ကဘယ်လိုရှိမလဲဆိုတာကမပြောနိုင်သေးဘူး။အဲ့လိုဖြစ်နေတာပါ။သို့တော်လည်းကောင်းပြီကျွန်တော်ကတော့ဒီသားတွေလည်းဆိုပါတော့ဗျာနော်။ဒါပေမဲ့ဆိုရင်လည်းကက်ပန်နေမလား။ဒီဘက်ကမြန်မာဒီဘက်ကရခိုင်မောင်းတော်ဘက်ကကက်ပန်နေမလား။အဲ့ဒါတို့ရွေးရလိမ့်မယ်နော်ဒါတော့ဟိုကြည့်ရပြောရမယ်နော်ဒီကမ်းလေးကဘယ်ရှင်ကထွက်ရမယ်ဆိုတာပြောရမရဘူးဆိုတော့အမှန်တမ်းပြောရမယ်ဆိုရင်သူတို့နေခဲ့ရွာကြီးအကုန်လုံးလိုမိပြင်ကုန်ပြီမိရှုပ်လိုက်တယ်မိလာလာဖို့ကတော့မိရှုပ်ရလေနော်ဆိုတော့သူတို့နေနေကလည်းဒီဟာကြီးပြန်ပြီးတော့တောက်တိဆောက်ရအောင်ပဲဘွားကြီးတိဆောက်ရအောင်ပဲဆိုတော့ဒီကမ်းထဲမှာနေရအောင်ပါပဲဘလက်ကကပါလေကမ္ဘာလူသားကြီးနေနေပဲသူတို့နေဟုတ်တော့ရမှာပဲအဲ့လိုမြင်တယ်နော်ဆိုတော့ပြောချင်တာတကယ်ကိုရှားရမှာမမရရအမောင်မမဝင်ရပြင်းနိုင်မဲ့သူပြောကရိုးနေတယ်နော်အဲ့ဒါမရှိဘူးဖြစ်နေတာအဲ့တော့ဗော်လီဘောပုံကိုဖြစ်နေဟုတ်ပဲဒီဘက်ကြီးအဝင်းနေရကောင်းပါလေ
မြန်မာအစိုးရဘက်ကတော့ရခိုင်ပြည်ထနာပြည်လဲရေးကော်မတီကော်မရှင်တွေဖွဲ့စည်းဆောင်ရွက်နေပေမဲ့လို့ရခိုင်ရေးဟာထိလွယ်ရှာလွယ်တဲ့အနေအထားအမှားမခံနိုင်တဲ့အခြေအနေဖြစ်နေတဲ့အတွက်နိုင်ငံတကာနဲ့အများကလက်ခံနိုင်မဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေဘက်ကဂျားဝင်ညှိနှိုင်းဆောင်ရွက်ပြီးမှပြည်လဲနိုင်မဲ့အနေအထားလို့လည်းဒေါက်တာခင်စောဝင်းကအကြံပြုပါတယ
်တကယ်ကိုအဲ့ရှင်ရောင်းနေရာမျိုးမှာသွားပြီးတော့နော်အဲ့လူတွေနဲ့ထိတွေ့ပြီးတော့ကျင်းဖြည့်ရှင်းရမယ်နော်နေပြည်တော်ကိုပြန်ချလိုက်လို့မရဘူးဒီကောင်တို့ပြောရမှာပဲနော်စစ်တရားတွန်းချလို့မရဘူးခိုးသွားပြီးတော့ဒီလိုဒီလူတွေကိုဘက်ကဒီဘက်ကတွေ့ပြီးတော့ကဲဒီလိုလုပ်မယ်နော်အကောင်းဆုံးအတတ်နိုင်ဆုံးလုပ်ပေးမယ်ဆိုတော့ဆက်မဲ့ကြာခေါင်းဆောင်မှုဆိုတာဒီနေရာမှာသက်တည်ဖို့လုံနေပြီနော်
တနင်္ဂနွေသဘောတူညီချက်တွေအရ January 23ရက်နေ့မှာလွှဲပြောင်းမှုတွေလက်ခံမှုစီစဉ်ထားပေမဲ့လွှဲပြောင်းတာတွေမလုပ်နိုင်သေးတဲ့အပေါ်ကြံ့ကြာမှုတွေမရှိအောင်စီစဉ်လက်ခံရေးလုပ်ငန်းစဉ်တွေအဆင်ပြေချုံးဝေနိုင်မှုအစိုးရအချင်းချင်းချိတ်ဆက်ပြီးဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပါတယ်ရှင
်မဆူမတင်ပြခဲ့တာပါရှင်အခုတော့မြောက်ဥပဒေပခနဲ့ဖန်ဆီးခင်ရတဲ့ဒေါက်တာအေမောင်တို့ရဲ့နောက်ဆုံးအခြေအနေတင်ပြပေးပါမယ်ရခိုင်နိုင်ငံတော်အချုပ်ချာအာဏာကျဆုံးခြင်းအထိမ်းမပွဲမှာဟောပြောခဲ့လို့အာဏာပိုင်တွေကဖန်ဆီးထားတဲ့ဒေါက်တာအေးမောင်စာရေးဆရာဝေဟင်အောင်နဲ့အမြတ်ဥပဒေပက္ခဖြစ်စဉ်မှာပါဝင်ခဲ့လို့ဖန်ဆီးခံထားသူ၈ဦးကိုဥပဒေကြောင်းအရကူညီဖို့ရခိုင်အမျိုးသားပါတီကဥပဒေပြုအထောက်အကူပြုကော်မတီကိုဖွဲ့စည်းလိုက်ပါတယ်။ပြည်ပခမှာပါဝင်ခဲ့သူတချို့ဟာလည်းဖန်ဆီးခံရမှာစိုးရိမ်တဲ့အတွက်တင်းရှောင်မှုတွေရှိနေပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့ကတော့ချုပ်ချာအာဏာကျဆင်းခြင်းထိမှတ်ပွဲမှာဟောပြောခဲ့လို့အာဏာပိုင်ဘက်ကနိုင်ငံတော်တစ္ဆာဖောက်ဖျက်မှုနိုင်ငံတော်ကြီးညိုပြည့်စုံမှုမတရားအတင်းဆက်သွယ်မှုစတဲ့ပုံမှန်တွေနဲ့စာရေးဆရာဝေအောင်ကိုဇန်နဝါရီ16ရက်ကဖမ်းဆီးခဲ့ပြီးဒေါက်တာအေးမောင်ကိုတော့ဇန်နဝါရီ17ရက်ကဖမ်းဆီးခဲ့ပါတယ်။သူတို့နှစ်ဦးကိုစစ်တွေတရားရုံးမှာဇန်နဝါရီ31ရက်နေ့ကျရင်ပထမဆုံးကြိမ်ရုံးထုတ်မှာဖြစ်ပါတယ်။သူတို့ကိုကူညီဖို့ရခိုင်မျိုးသားပါတီကဥပဒေအထောက်အကူပြုကော်မတီကိုဖွဲ့စည်းလိုက်ပါတယ်။ဒေါက်တာအီမွန်နိုနူပြေမြောက်ဦးပရိပကမှာပါဝင်ခဲ့လို့အများပြည်သူပိုင်ပစ္စည်းဖျက်ဆီးမှုပုံမှန်6တင်းနဲ့အမှုဖွင့်ကဏ္ဍသူ10ဦးကိုလည်းဥပဒေအကြောင်းအရကူညီပေးသွားမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီထွေထွေတွေးမှုဦးထွန်းအောင်ကျော်ကဗီဒီယိုကိုခုလိုပြောပါတယ
်ရခိုင်မျိုးသားပါတီဥပဒေထောက်ကူပြုကော်မတီတစ်ခုဖွဲ့စည်းထားပါတယ်လိုအပ်သလိုဥပဒေနဲ့အညီဥပဒေအကြောင်းအရဘလို့ဆက်သခွင့်နေရရှိအောင်လုပ်ပြနိုင်မလဲဆိုပြီးတော့အဲ့ဒီဥပဒေထောက်အကူပြုကော်မတီပေါ့နော်အဲ့ဒါမနေ့ကဖွဲ့လိုက်ပါတယ်အဲကျွန်တော်တို့ကဒီတော့ကိစ္စမှာအဖန်ခံတာတဲ့ဥဝေဟင်အောင်ရောဒေါက်တာအင်းမော်ရောနောက်မြောက်ဦးမှာမြောက်ဦးကိစ္စနဲ့ဟိုဖိယုံအချုပ်ဆောင်မှာဖန်ခံတာတဲ့လူငယ်ရှင်ဦးဆက်ရောက်ပေါ့နော်နောက်တစ်ခုကလည်းဆက်ပြီးတော့အရေးယူအောင်မယ်လို့ပြောထားတာဒီရှိပါတယ်အဲ့လိုလိုအပ်များကျွန်တော်တို့အနေနဲ့ကတော့လိုအပ်တယ်တချို့ကလည်းကိုယ်အစီအစဉ်နဲ့ကိုရှင်းနေရှင်းရတဲ့ငါပြီးသားဖြစ်ရင်လည်းဖြစ်မှာပေါ့တချို့ကလည်းလိုအပ်ရင်လည်းလိုအပ်မှာပေါ့ရှင်းနေငါပြီးသားမှလည်းဥပဒေကြောင်းအရကျွန်တော်တို့ဘေးကနေဝင်ဝင်ပြီးတော့အကြံဉာဏ်ပေးလာဒီပါဒီ
ပြီးပါကလေးရောက်ကဖမ်းမယ်ဆိုတဲ့စစ်ပြေကလူကိုဖမ်းလာလိုက်ကြောင်းသူတို့လည်းဖမ်းမှာကြောက်တဲ့အတွက်ကြောင့်သူတို့ရှောင်နေကြတာရှိတယ်။အိမ်မှာမရှိကြဘူး။ထွက်ပြေးတင်းဆောင်သူတွေကိုအမှုဖွဲ့ဆောင်ရွက်ထားခြင်းရှိမရှိနဲ့ပတ်သက်လို့ညာဦးရဲစခန်းကိုဗီဒီယိုတွေကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူး။ဒေါက်တာအေးမောင်နဲ့ဆရာဝင်အောင်တို့ကိုရသေးတောင်စပ
ရခိုင်ပြည်နယ်မြောက်ဦးမြို့မှာမကြသေးခင်ကဆမပြသူတွေတေကြီးထိခိုက်တာတွေကြုံခဲ့ရတဲ့ဖြစ်ရပ်ကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စူဝေးခွင့်နဲ့ပတ်သက်လို့မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာပါတယ်။မြန်မာနိုင်ငံမှာအရက်သားစုရတက်လာပေမဲ့လည်းဆန္ဒပြဖို့စူဝေးဖို့ခွင့်ပြုချက်ရဖို့လိုအပ်နေစေဖြစ်ပါတယ်။ဆန္ဒပြဖို့စူဝေးဖို့ခွင့်ပြုချက်ယူနေရတဲ့ငိမ့်စုစီလိုလူသိများတဲ့ဥပဒေဆက်ထားတယ်မသိလွတ်လပ်စွာထုတ်ဖော်ခွင့်ပြောဆိုခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေဘာတွေရှိနေသလဲဆိုတာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bambis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကျူဆူပါရရှင
်။နေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရတယ်။အခုတော့ဒေါအောင်ဆန်းစုကြည်အိန္ဒိယခီးစဉ်ပေါ်အမြင်သုံးသပ်ချက်တွေကိုတင်ပြပေးပါမယ်ရှင်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဗုဒ္ဓဘာသာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမွန်ဒီနဲ့တည်တံ့တွေ့ဆုံပြီးနိုင်ငံပူးပေါင်းဆောင်ရွက်မှုတွင်းမြေရေးအပါအဝင်အရေးကိစ္စရအတော်များများကိုဆွေးနွေးခဲ့ပါရ။လက်လာသူတွေကတော့အိန္ဒိယအတွက်မြန်မာနဲ့ဆက်ဆံရေးဟာအရေးကြီးပြီးအခုလက်ရှိဆွေးနွေးချက်တွေထဲမှာတမူးအင်ဖာလန်ဆက်တွေ့ရေးဟာနေဆက်ဒေတာလုံခြုံရေးနဲ့ဆက်ဆံနေတာကြောင့်ခက်ခဲနိုင်ကြောင်းသုံးသပ်ကြပါရ။ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒေါန်ဆန်းစုကြည်ဟာအိန္ဒိယသမ္မတနိုင်ငံတော်နေနဲ့အိန္ဒိယအာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အိန္ဒိယနိုင်ငံကိုရောက်ရှိနေပြီး25ရက်နေ့ညနေပိုင်းမှာအိန္ဒိယဝန်ကြီးချုပ်နဲ့နယူးဒီလီမြို့ကနိုင်ငံတော်အက်ဂေဟာမှာတွေ့ဆုံခဲ့တာပါ။ဒီတွေ့ဆုံပွဲမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့မပြီးပြတ်သေးတဲ့နယ်နိမိတ်တိုင်းတာတတ်မှတ်ရေးကိုအရှိန်ဟုန်မြင့်ဆောင်ရွက်ဖို့နယ်စပ်ဖြတ်ကျော်အကြမ်းဖက်မှုတွေကိုပူးပေါင်းနှိမ်နင်းဖို့နှစ်နိုင်ငံအကြားလမ်းပန်းဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးကိုပူးပေါင်းဆောင်ရွက်ဖို့နယ်စပ်ဂိတ်တွေဖွင့်လှစ်ဖို့နဲ့စကိုင်းပြည်နယ်ဖွံ့ဖြိုးရေးအတွက်အိန္ဒိယကကူညီထောက်ပံ့ဖို့ဆိုတာတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်အိန္ဒိယမြန်မာနယ်စပ်မဏိပူရာပြည်နယ်အင်ဖာမြို့ DM College ကမြန်မာနိုင်ငံရေးကိုလေ့လာနေသူနိုင်ငံရေးသိပ္ပံဌာနတွဲဖက်ပါမောက်ခဒေါက်တာဆူရက်လန်ဖော့လာဖန်ကအိန္ဒိယနိုင်ငံအတွက်မြန်မာနဲ့ဆက်ဆံရေးဟာအရေးကြီးကြောင်းအခုလိုသုံးသပ်ပါတယ
် Since India is thinking about giving more emphasis to Luigi's policy or you can say Aegis policy Myanmar again is very important because of
India nanga ane ne lok ki smuwara da ma mho at is muwara ko ale tha de so yin myanmar nanga ha a yee chi de niya ga shi ni ba lai me myanmar nanga ye thauk khan mu mi ya bu so yin chanar lo ane ne asean nanga ane ne kaung mon ne pu paung saung yet mu ko ya nai ma mho ba u
မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ဖို့မိတ်ဆွေကောင်းပီတာဖို့ဆိုရင်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြဿနာအပေါ်အိန္ဒိယကလစ်လူရှုမနေတဲ့အကြောင်းလဲထောက်ပြပါတယ
် We need to have a very good cooperation with Myanmar but having said all this we cannot sideline one of the most important dimension of Myanmar politics that is the Rohingya issue or in the problem that
မြန်မာဆိုရနဲ့ပူးပေါင်းဆောင်ရွက်မှုကောင်းဖို့ဆိုရင်မြန်မာပြည်ရဲ့လက်ရှိနိုင်ငံရေးအပေါ်မှာနှုတ်ဆက်နေလို့မဖြစ်ပါဘူး။အဓိကကတော့ရိုဟင်ဂျာပြဿနာဖြစ်ပါတယ်။အိန္ဒိယအနေနဲ့လက်တွေ့ကြတဲ့အခန်းကပါဝင်ပြီးဒီပြဿနာကိုဖြေရှင်းဖို့အတွက်မြန်မာနိုင်ငံကိုကူညီနိုင်လိမ့်မယ်လို့ယုံကြည်ပါတယ်
။ New Delhi မြို့မှာနေထိုင်တဲ့မြန်မာရေးလှုပ်ရှားသူဦးညွတ်ထွန်းကလည်းအိန္ဒိယနဲ့မြန်မာအကြားဆွေးနွေးထားတဲ့ကိစ္စရပ်တွေအပေါ်အခုလိုသုံးသပ်ပါတယ
်။ Looking at your ethics policy ကြောင့်လည်းနေရာမှာအပေါ်အဓိကအခန်းပါလာတော့ဘာလို့လဲဆိုတော့ဒီအာဆီယံနဲ့ဒီလမ်းမကြီးဆိုလို့ရှိရင်သူတို့ပြောနေတဲ့အုံနိုင်ငံလမ်းမကြီးအဓိကဖြစ်မှာပဲအဲ့ဒီကနေမှကျန်တဲ့အာဆီယံနိုင်ငံတွေပေါ့မှာဆိုတဲ့အခါကျတော့ဒီအိန္ဒိယမြန်မာထိုင်းလောက်တို့အရင်ပြောင်းလို့ရမှာပေါ့နောက်တစ်ခုတော့အဲ့ဒီတော့ဒီတော့ကတော့တက်စီမှာလည်းရတော့ဒီဘလောက်ကအနေနဲ့ပြင်နေချင်းပြင်နေရနိုင်တာမရှိတော့ဘူးလားတော့နောက်နောက်ဆီမှာလည်းတစ်ခုပေါ့ဒီမှာအဲ့ဒီအုံနိုင်ငံလမ်းမကြီးပေါ့အဲ့ကျွန်တော်တန်ဖိုးနဲ့မှတ်ချက်ပေးတယ်။ကျွန်တော်ရတော့ပြီးသွားတယ်ဆွေးနွေးရတော့ဖြစ်နေချင်းပဲ
။အိန္ဒိယနဲ့မြန်မာထိုင်းလာအိုကိုဆက်သွယ်ထားတဲ့လမ်းဟာတမူးမျိုးကတဆင့်အင်ဖာမျိုးကိုဆက်သွယ်ရမှာဖြစ်ပြီးဒေတာတွင်းကလက်လက်ကင်ပုံကံမှုတွေကြောင့်အကောင့်ထဲပေါ်ဖို့ခက်ခဲနိုင်ကြောင်းလည်းပြောပါတယ်။ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်ဟာနှစ်ရက်ကြာမြင့်မှာဖြစ်ပြီးဒီကနေ့ညနေပိုင်းမှာပြီးဆုံးမှာဖြစ်ပါတယ်။2016ခုနှစ်အောက်တိုဘာလအတွင်းကလည်းဒေါ်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံကို၄ရက်ကြာခီးသွားရောက်ခဲ့ပြီးဘရာဇီးရုရှားတရုတ်တောင်အာဖရိကအိန္ဒိယနဲ့ဘင်္ဂလားပင်လယ်အော်ဒေသကခေါင်းဆောင်တွေပါဝင်တဲ့ Brisbane Outreach Summit ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ခဲ့ပါတယ်
။ကိုမိုးစောတင်ပြခဲ့တာပါအခုနားဆင်နေတဲ့ VOA တောက်တာနဲ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုည9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင်
။အမေရိကန်သမ္မတယူကပေါ်မှာရုရှားရဲ့စူပါမှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုကိုယာယီကဖျက်ရှားဖို့ပြည်ရဲ့အနေနဲ့သမ္မတတော်နဲ့ထွန်းကညွှန်ကြားခဲ့တယ်လို့ဆိုတဲ့တရင်နေရာမမှန်ကန်ကြောင်းဒီကနေ့ပဲသမ္မတကညင်းဆန်လိုက်ပါတယ်။အထူးစုံစမ်းရင်းမှုရောဘတ်မူလာကိုဖျက်ရှားဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့တရင်ကအတူရောင်းတာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကကမ္ဘာစည်းဝါးရေးနီးနောပလဘမှာရောင်းနေတဲ့သမ္မတထွန်းကပြောဆိုလိုက်တာပါ။အထူးစုံစမ်းစစ်ဆေးမှုကိုဖျက်ရှားဖို့ပြည်ရဲ့နေဇွန်လာထဲမှာပဲသမ္မတကညင်းကြားပေမဲ့အင်ပီရိုအတိုင်းပင်ခံပုဂ္ဂိုလ်ကအလောက်ကထွက်မယ်ဆိုပြီးချင်းချောက်ခဲ့ရာကြောင်းလက်လျှော့ခဲ့တဲ့အကြောင်းအမေရိကန်သတင်းစာကြီးတွေဖြစ်ကြတဲ့ Washington Post နဲ့ New York Times တို့ကဖော်ပြလိုက်ကြတာပါအမေရိကန်လွှတ်တော်မတ်တွေကလက်ခံတာမှမဟုတ်ရင်လည်းပြချနိုင်တဲ့လူမှုကြီးကြေးဆိုင်ရာညှိနှိုင်းရေးမူပေါင်းသတ်မှတ်ချက်သေးသေးကိုသမ္မတအင်ပီရိုကကြာသာပတိနေမှာထုတ်ပြန်လိုက်ပါတယ်အမေရိကန်ပြည်သူစုကိုကလေးဘွားတွေကမိဘရင်းနဲ့အတူတရားမဝင်ရောက်လာတဲ့ Dreamers ဆိုခေါ်တဲ့ရှေ့ပြောင်းချီချသူတသန်း၈သိန်းတွေနိုင်ငံသားဖြစ်ခွင့်ရဖို့နှစ်တည်းအကြာကြီးဆောင်ရနိုင်တယ်လို့ကန့်သက်ချက်တွေကိုလည်းကြီးညာထုတ်ပြန်ချက်ထဲမှာထည့်သွင်းထားပါတယ်မြန်မာစစ်တပ်ကိုရုရှားနိုင်ငံကဂျက်တက်လီယံနဲ့ရောင်းချမဲ့တဲ့တွင်စိတ်နှောက်ရှက်ဖြစ်ရရောက်တဲ့အစီအစဉ်ကိုပြန်လည်စဉ်းစားဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ရုရှားနိုင်ငံလို့ SU-30 အမျိုးအစားဂျက်တက်လီယံ6စင်းကိုရောင်းချဖို့ရုရှားကာဝေးဝန်ကြီးစာဂဲရှူဂူရဲ့ဒီသတင်းပတ်စောပိုင်းမြန်မာနိုင်ငံခီးစင်မှာသဘောတူညီချက်ရရှိခဲ့ကြောင်းရုရှားကသတင်းတွေဖော်ပြခဲ့ပြီးနောက်မှာပဲအမေရိကန်ရဲ့တွန့်ပြန်ချက်ဖတ်ပေါ်လာတာဖြစ်ပါတယ်။သတင်းတွေအတိုင်းသာမှန်ခဲ့မယ်ဆိုရင်လူခွင့်ရေးပြဿနာတွေကြုံရတဲ့နေရာတွေမှာရုရှားကလက်လက်နဲ့ဖြစ်ရှင်းတာကိုအပြစ်ကိုကျူးစားတဲ့နောက်ထပ်လုံရက်တစ်ခုဖြစ်ရှုမြင်တဲ့ကြောင်းအမေရိကန်နိုင်ငံရဲ့ယာယီဝန်ကြီးဌာနပြောခွင့်ရသူဟက်တာနော်ရက်ကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာမနေ့တုန်းကပဲပြောဆိုလိုက်ကြပါရုရှားအနေနဲ့ငင်းချတဲ့နီးလန်းတွေကိုအားပေးတင်ကြောင်းလည်းတိုက်တွန်းခဲ့ပါတယ်
။တရင်အချင်းချုပ်ကိုကိုအောင်လုံးပြောပြပေးခဲ့တာပါ။ဒီရနေ့အစည်းအဝေးထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gills ဖြစ်ပါတယ်။ကျွန်မကရှားဖုံပါ။ဒီရနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ။ဒီအမေရိကန်အတန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆန်လို့တင်ညနေ6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုစီစဉ်မှုတော့လိုင်းဒိုမီတာ1925 30နှစ်နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From